စံကြောင်းမြင်းဒီကုန်းအရက်မှာဖြစ်တဲ့ဖြစ်စဉ်တစ်ခုနဲ့ပတ်သက်လို့လည်းဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာဗိုလ်ချုပ်ဇော်မင်းထွန်းကထည့်သွင်းပြောဆိုသွားတယ်လို့ကိုစီသူကပြောပါတယ
်။အဲပြောပါတယ်ခင်ဗျာဒီနေ့သူရဲ့သတင်းစာရှင်းလင်းပွဲမှာထုံးစံအတိုင်းဒေသရှင်းလင်းပွဲဒီမှာပါနေကြအတိုင်းဒီနိုင်ငံတော်အကြမ်းဖက်လုပ်ငန်းတွေကိုဖော်ပြတယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ဒီစက်တင်ဘာလ25ရက်နေ့ကစံကြောင်းမှာဖြစ်ခဲ့တဲ့အမှုဒီအခင်းဖြစ်တဲ့အကြောင်းပေါ့နော်သူပြောပါတယ်အဲ့ဒါကတော့စံကြောင်းမှာကျွန်တော်တို့အဲ့ဒီရက်ဒီကလေးကစံကြောင်းမှာညဘက်ပေါ့နော်ညဘက်စစ်တမ်းခတ်တမ်းပြီးကြားတယ်လို့ဒေတာကံဒီကအဲ့တုန်းကလေးကကျွန်တော်တို့ထုံစံသိရှိရတယ်ပြီးတော့ဒီတိုက်ပေါ်ကနေဆွဲချပြီးတော့အဲရိုက်နှက်တယ်ဆိုတော့အဲ့ဒီအခင်းဖြစ်တဲ့နေရာမှာရိုက်နှက်တယ်လို့ယူဆတဲ့ဗီဒီယိုတစ်ခုလဲဒီမီဒီယာတစ်ခုကနေတင်လိုက်ရတာနဲ့ပြီးတော့ online ပေါ်မှာအတော်လေးပြန့်နှံ့တာတွေ့ရတယ်နောက်ထုတ်ပြန်ချက်လို့ဒီ server ဆာတန်းတွေလည်းပြန့်နှံ့လာတာတွေ့ရပြီးတော့အတော်လေးရှုပ်ထွေးတဲ့ဒီဖြစ်စဉ်တစ်ခုအဖြစ်အဲတုန်းကတော့ကျွန်တော်တို့ရှုပ်ထွေးနေမြင်ရတယ်ဒီနေ့တော့သူကဘရုပ်စုံမင်းထွန်းကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူထုတ်ပြန်ချက်ထုတ်ပြန်ပါတယ်အဲ့ဒီမှာတော့သူကအမျိုးသမီးတုံတွဲရယ်နောက်ထပ်အမျိုးသား2ယောက်ရယ်စုစုပေါင်း4ယောက်ခင်းဖြစ်တဲ့နေရာမှာတည်ဆုံသွားတယ်ပေါ့နော်နောက်ပြီးတော့လုံခြုံရေးရဲတပ်ဖွဲ့ဝင်တချို့လည်းတချို့တည်ဆုံပြီးတချို့တန်ရာရတယ်ဆိုတဲ့အကြောင်းသူကဒီနေ့ကျွန်တော်တို့အခုလိုရှင်းပြတယ်ခင်ဗျာ
မွေရောက်စာပွဲစီမှာပဲအထက်ကနေလက်နက်ငယ်များနဲ့စတင်ပစ်ခတ်ခဲ့ပါတယ်ဆက်လက်ပြီးတရခန်ဇင်းလင်းကော်ကျွယ်ကြီးရပစ္စတိုတနတ်နှစ်လက်တရခန်ခင်းခင်းကျွယ်ကိုခင်းလေးရပစ္စတိုတလတ်ကင်ပြီးတော့လေကောက်အတိုင်းပြေးစင်းပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပစ်ခတ်ခဲ့ပါတယ်ပြန်လည်ပစ်ခတ်ဖမ်းဆီးရမှာတရခန်နှစ်ဦးလုံးကိုအသေးဖမ်းဆီးရမိခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကအခန်းအတွင်းမှာဆက်လက်ရှင်းလင်းတဲ့အခါမှာတရခန်ကျော်ကြီးနဲ့ဝက်ကြီးဆိုတဲ့လူနှစ်ဦးကိုဆက်ပြီးအသေးဖမ်းဆီးရမိခဲ့ပါတယ်သူတို့နဲ့အတူ block pistol တနတ်ပုံးလက်လက်ပြပုံးတစ်လုံးလိုကိုဖမ်းဆီးရမိခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေချို့ကြဆုံးခဲ့ရပါတယ်။အချို့လည်းဒဏ်ရာရရှိခဲ့ပါတယ်။ဖမ်းဆီးရမိသူများစံကြောမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှုရုံးကိုစက်တင်ဘာလ10ရက်နေ့မှာမြေနီကုန်းမီးပွတ် CCTV နဲ့တရားပြုမှတ်တိုင်ကြီးကဂုံးကြော်တရားတို့ပေါက်ခွဲမှုတွေပြုလုပ်ခဲ့တဲ့သူတွေပဲဖြစ်ပါတယ်။အဲ့ဒီထဲမှာဇင်းလေးကော်ကျွယ်ကြီးဟာဆရာဝန်တယောက်ဖြစ်ပါတယ်။အိမ်အောင်တဲ့တူဖြစ်ပြီးကလေးတယောက်ရှိပါတယ်။တဲခန့်ခင်းခင်းကျွယ်ကိုခင်းလေးဟာသူနာပြုဆရာမတူဖြစ်ပါတယ
်။နောက်ပြီးတော့ဒီမှာဒီဖြစ်စဉ်မှာပါဝင်တဲ့ဒေါက်တာဇင်လင်းနဲ့သူနာပြုဆရာမမတ်ခင်းခင်းကျွယ်ရိုးနဲ့ပတ်သက်ပြီးတော့ရောဘာတွေများထပ်ပြောတာရှိပါလဲဗျ
။သူကဒီသူရှင်းပြတဲ့အထက်မှာပါတဲ့ဒေါက်တာဇင်လင်းဒီတနတ်နတ်နဲ့ကိုင်းဆင်းလာပြီးတော့ပြစ်တယ်ဆိုတဲ့ဒေါက်တာဇင်လင်းနဲ့နောက်ဒီစတိုတနတ်လက်ကိုင်းနဲ့ဆိုတဲ့တူနာပြုဆရာမအမျိုးသမီးကသူတို့နှစ်ယောက်ဟာအဲဇုံတွဲတွေဖြစ်တယ်လို့သူကပြောတယ်သူတို့နှစ်ယောက်ဟာလူမှုရေးထောက်ပြနေတဲ့ဇုံတွဲဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီဒေါက်တာဇင်လင်းဆိုတဲ့မျိုးသားကကလေးတယောက်ရှိပြီးတော့သူဇနီးတယောက်ဇနီးရှိတယ်လို့အဲဘုရားဆောင်မင်းထွန်းကသူစုံစမ်းရဲ့အရာသိရတယ်လို့ပြောပါတယ်ပြီးတော့အဲ့ဒီသူရဲ့ဇနီးကိုစုံစမ်းမေးမြန်းဖို့အတွက်ဒီအမှုနဲ့လုံးဝသက်ဆိုင်ခြင်းမရှိဘဲနဲ့စုံစမ်းမေးမြန်းဖို့အတွက်သူတို့ခေါ်ထားတယ်ခေါ်တဲ့အခါမှာလည်းစစ်ဆေးမေးမြန်းတဲ့အခါမှာလည်းဒီဇနီးတဲ့ဟာဒီအမှုနဲ့ပတ်သက်ခြင်းမရှိဘူးဒါပေမဲ့လုံခြုံရေးရစစ်ဆေးမေးမြန်းနေတယ်ဖမ်းဆီးထားတာလုံးဝမဟုတ်ဘူးဆိုပြီးတော့ဒီနေ့ကျွန်တော်တို့တင်းစားရှင်းလင်းပွဲမှာပြောပြပါရစေခင်ဗျာ